ီးခဲ့တဲ့မတ်လ10ရက်နေ့လပန်းမျိုးကပင်မကျောင်းသားတပိတ်စခန်းကိုဖြိုခွင်းခဲ့တာမှာရဲတပ်ဖွဲ့ဟာအကြမ်းဖက်တယ်ဆိုတဲ့စွပ်စွဲချက်တွေထွက်ပေါ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဓာတ်ပုံပေါင်းများစွာနဲ့ဗီဒီယိုရိုက်ကူးထားတာတွေလည်းအများအပြားသတင်းဌာနတွေကပေါ်ပြကြသလိုလူမှုရေးစာမျက်နှာတွေပေါ်မှာလည်းမြင်တွေ့ရပါတယ်ဒါအပြင်မျက်မြင်သက်သေတွေရဲ့ပြောဆိုချက်တွေလည်းသတင်းတွေမှာဇက်တိုက်ဆိုသလိုတွေ့မြင်ရပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောတာကတော့အကြမ်းဖက်ခံရတာရဲတပ်ဖွဲ့ပဲဖြစ်ပါတယ်လို့ဆိုပါတယ်ဘကူတိုင်းရဲတပ်ဖွဲ့ဒုတိယတပ်ဖွဲ့မှရဲမှူးကြီးဦးဝင်းစိန်ပြောတာကတော့
သူတို့ကစပြီးတော့အကြမ်းဖက်တာအဲဗီဒီယိုမှတ်တမ်းတွေပါတယ်ကျွန်တော်ကအကုန်လုံးရှိပါတယ်ကျွန်တော်တို့က EU နည်းနဲ့ပဲကျွန်တော်ညှိနှိုင်းပြင်းရှင်းလာတာ3ရက်နေရနေ10ရက်နေ8ရက်နေလေသူတို့ကဟိုကအင်အားသုံးတာတော့ဗယ်ယူကိတ်တွေဆွဲဖြဲတယ်အမိုးတွေလမ်းပြောတယ်ဒုတ်တွေနဲ့ဖြည့်သူတို့ဟိုလာအလံနေနဲ့ကျွန်တော်ရဲတပ်ဖွဲ့ကိုစောင့်ထိုးတယ်တို့တော့သူတို့ကစအကြမ်းဖက်လာတဲ့ခါမှာအဲ့ဒီအချိန်မှာဗန်ဒီကိတ်တွေပွင့်ပေါ့
ရဲမှူးကြီးကကျောင်းသားတွေကိုဖမ်းဆီးတာတွေမလုခင်အခြေအနေတွေကိုအဓိကထားပြီးပြောနေတာဖြစ်ပါတယ်တကယ်ကဖမ်းဆီးတဲ့အခြေအနေမှာတော့နံပါတ်တုတ်ကင်နဲ့ရဲတစုကလက်နက်မဲ့ကျောင်းသားတွေကိုဝိုင်းရိုက်နေတာမျိုးတွေတွေ့မြင်ကြရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမေးတဲ့အခါမှာတော့အခုလိုပြောပါတယ
်ဖမ်းတဲ့အခါမှာအဲဘေးကနေဝင်ရမှာဆိုလို့ကျွန်တော်တို့ကဝမ်းအောင်ပြီးတော့မှအမအတိုင်းဒီပါရင်လည်းမိုးပြီးတော့မှဘုန်းကြီးဆိုရင်ဥတို့ဆောင်ပြီးတော့မှဘုန်းကြီးကိုခေါင်းနေပါကြည့်မှာဆိုလို့ဘေးကခဲနေပါရင်အဲဘုန်းကြီးကိုကျွန်တော်ရဲဥတို့ကိုဖိုင်ဘာဟက်ကိုဆောင်ပြီးတော့မှပုံပြီးတော့မှခေါ်လာတာ
ဒီအခြေအနေတွေပေါ်မှာတုံးသက်သူတွေပြောတာကရက်တက်ဖွဲ့မှာကျောင်းသားနဲ့တန်ဃာတွေကိုအကာအကွယ်ပေးသူအုပ်စုနဲ့မဲမဲမြင်သမျှလိုက်ရိုက်နေတဲ့ရဲကအုပ်စုတစုဖြစ်တယ်လို့ပြောပါတယ်တရားလွတ်တော်ရှိနေဥအောင်သိန်းကတော့အခုလိုဥပဒေနဲ့အညီမဟုတ်တဲ့ဆောင်ရွက်ချက်တွေအတွက်တန်တရားဝင်စရာတွေအများကြီးရှိတယ်လို့ပြောပါတယ်
။ဟုတ်ကျွန်တော်စဉ်းစားနေတာဗျ။အခုရဲတွေကပထမတော့ကြီးကြီးမြမြနဲ့သူတို့ထုတ်စည်းကြမ်းစကားသလိုသူတို့အလုပ်နေပေမဲ့နောက်ပိုင်းကျတော့ဒီသူတက်စားရည်ပဲတော့ပြီးစိတ်ကြီးဝင်ပြီးတော့အရှက်ရနေရဆိုပြီးပုံစံမျိုးဖြစ်နေတာ။တက်စားရည်ရဲ့မှာစိတ်ကိုကြွနေတယ်၊စိတ်ရထက်တယ်သလားလဲ။အဲ့လိုလေတစ်ဖက်ကလည်းကျွန်တော်ပြမိလေဗျ။အခုလေဆိုဒီမျက်မြင်ပြန်တွေ့တဲ့လူတွေကသူတို့ရဲ့ဒီမှတ်တမ်းတွေနဲ့သူပြောတတ်ကြရစင်ပထမတော့ပြည်ပြည်လေးလေးဖြစ်နေတယ်။နောက်ပိုင်းကျမှအဲ့ထပြီးတစ်ဖက်အထက်ကနေပေါ်ဒီဘက်ရေဘူးရေသာမှုနဲ့ပေါ့ဟိုဘက်ကရဲရဲခြင်းနဲ့ပေါ့ဆိုရဲအဲ့လိုပြဿနာမျိုးတွေပေါ်လာတယ်လို့လေကျွန်တော်ကြားနေရတာပေါ့လေနော်။
ဟုတ်ကဲ့
။အခုအဲ့ဒီလူတွေကရဲရောရဲစစ်စစ်တော့ဟုတ်ကဲ့လားပေါ့ဗျာ
။ဥအောင်သိန်းပြောပြသွားတာပါတကယ်ကကျောင်းသားသပိတ်ကိုဖြိုခွင်းဖို့ငိုကလေးကအစီအစဉ်ရှိတယ်လို့တုံးသက်သူတချို့ကမြင်ပါတယ် NLR အဖွဲ့ကရှုမြင်တာကတော့ပညာရေးဝန်ကြီးဌာနဟာကွန်မြူနတီစီအချောက်ခံနေရတယ်လို့ပြောပါတယ်ကျောင်းသားတွေသပိတ်မောက်တယ်ဆိုရင်ကွန်မြူနတီလှုပ်ရှားမှုတမကဖွဲ့ရင်ကွန်မြူနတီလှုပ်ရှားမှုစသဖြင့်မြင်နေကြတယ်လို့ NLR အဖွဲ့ကဒေါက်တာတင်အောင်ကလွတ်တော်ကြားနာပွဲမှာမတ်လ18ရက်နေ့ကပြောသွားပါတယ်အခုမတ်လ10ရက်နေ့ကဖမ်းသွားသူတွေတဲကကျောင်းသား28ဦးကိုပြန်လွှတ်ပေးခဲ့ပါတယ်အားလုံးလိုလိုပြောတာကတော့ရဲမေတွေအပါအဝင်ရဲတပ်ဖွဲ့ဝင်တွေကရိုက်နှက်တယ်ဆိုတာပဲဖြစ်ပါတယ်ပြန်လွှတ်လာသူမော်ဘီနီးပညာတက်ကသူကကိုထက်လင်းပြောတာက
ပုံစံထိုင်ခဲ့တဲ့ဇာတ်နေပြီးတော့အချုပ်ကားပေါ်တင်တယ်တို့ကတစုံတရာရိုက်နှက်မှုမလုပ်ပါဘူးဆိုပေမဲ့အဲပုံစံထိုင်တဲ့ဇာတ်နေပြီးတော့အချုပ်ကားပေါ်တက်တဲ့စီမှာကျဲဟိုဘက်ဆန်ကားတို့ဘက်ဆန်ကားတို့တန်းစီပြီးဖြတ်သွားဟိုတောက်လျှောက်ရိုက်ပါတယ်အဲ့မှာပဲကွဲတဲ့ပြဲတဲ့လူတွေတော်တော်များပါတယ်ကျွန်တော်ကဒီဟိုဘယ်ဘက်မျက်လုံးထိခိုက်မှုရှိရပြီးတော့တခုလုံးအနှံ့လောက်ပါပဲအကန့်ခံရတာတွေနဲ့နံပါတ်တုတ်ရိုက်နံပါတ်တုတ်နဲ့ရိုက်ခံရတာတွေကတော့တခုလုံးအနှံ့လောက်ပါပဲ
ဒီကိစ္စနဲ့ပတ်သက်ပြီးရဲမှူးကြီးဦးဝင်းစိန်ကတော့ညင်ပါတယ
်သူတို့နာမည်စင်းယူတဲ့ချိန်မှာဟောရမှာမင်းကြီးရောယောက်ျားလေးရောဟိုတော့အများကြီးအဲ့ချင်းအချင်းတော်ကဝန်ထမ်းတွေလည်းအများကြီးအဲ့ကြားထဲမှာဘသူမှရိုက်စရာအကြောင်းမရှိဘူးဗျ။နော်။အခုကျွန်တော်တို့အချင်းဦးစီးမှာလည်းအခုစစ်စစ်နေတာ CCTV နဲ့စစ်နေတာပဲ။ CCTV နဲ့စစ်နေတာဖြစ်တဲ့အတွက်က CCTV မှတ်တမ်းကြည့်ရင်လည်းပဲတွေ့နိုင်ပါလေ
။ရန်ကုန်ခြေပိုင်းတက္ကသိုလ်ကမတ်တင်နဲ့ခိုင်ကတော့ကျောင်းသားတွေရဲ့စိတ်ဓာတ်ကိုရိုက်ချိုးဖို့အစီအစဉ်ရှိရှိဆောင်ရွက်နေတာလို့ယူဆပါဗျ။ပြီ
းတော့ကားပေါ်မှာလည်းကျမတို့ဒီပေါ့နော်ရုပ်မှရိုင်းဆိုင်ဆိုတာဆဲရည်လေအများကြီးပဲ။ဦးစိုးပတ်ဆက်တွေပေါ့နော်ဆဲတယ်။အ အစိုးတော့ကျွန်တော်တို့လူရှိသူရှိမှာရိုက်တာပဲကျွန်တော်ရဲ့ဂုံသိခါရတာစော်ကားတာပဲကျွန်တော်တို့နလန်မထူနိုင်အောင်ကျွန်တော်စိတ်တွေကိုသူတို့အမျိုးမျိုးချိုးနေပြီးတော့လှုပ်တယ်ပြီးတော့ဟိုတနေ့တော့အဲ့နေ့လက်ဗရန် yes လက်ဗရန်တရားရုံးရှိမှာပေါ့နော်ကျွန်မရဲ့ရဲရဲပေါ်တယောက်ပေါ့နော်မိန်းကလေးတယောက်ကဆိုလို့ရှိရင်သူတို့ကစင်းစင်းဆိုလို့ကျွန်တော်တို့အမြန်ဆင်းလိုက်တယ်အဲ့အချိန်မှာကျွန်မသူ့အနောက်ကနေပြီးတော့ဒီမီဒီယာတွေရောဒီပြည်သူလူထုတွေအများကြီးပဲရှိနေတဲ့အချိန်သူ့အနောက်ကနေပြီးတော့ support အုပ်လိုက်တယ်အဲ့ဒါမိန်းကလေးတယောက်ကိုချိုးနေတာ
မတင်တင်ခိုင်ပြောသွားတာပါတကယ်ကအခုအဖမ်းခံရတဲ့ចောင်းသားတွေဟာ1988ခုနှစ်ចောင်းသားတွေစတင်ခဲ့တဲ့88အရေးအခင်းကိုမှီလိုက်သူတွေမဟုတ်တလို့ဒီတဲ့စောတဲ့ចောင်းသားအရေးအခင်းတွေကိုလည်းအဆင့်စကားသာကြားခဲ့ကြဘူးသူတွေဖြစ်ကြပါတယ်အခုချိန်မှာတော့လက်ပန်းကဖမ်းဆီးမှုနောက်ွယ်မှာသူတို့ရဲ့ရင်ထဲမှာ나ကြီးချက်တွေတံမိုဆွဲတယ်လို့စွဲညှိသွားမှာတော့သိကြပါတယ်ဒါအပြင်ရင်ထဲမှာကင်းအောင်နေတဲ့ចောင်းသားဆိုတဲ့ခွတ်တောင်းစိတ်တက်ဟာလဲနူးကြွလာတော့မှအသေးကြပဲဖြစ်ပါတယ်ခင်ဗျာ
မှန်ပါ